ကမ်းပြည်နယ်အတွင်းမြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်ခဲ့တဲ့ဆိုတဲ့နိုင်ငံတကာရဲ့ပြောဆိုမှုတွေပေါ်ညှင်းဆိုခဲ့တာအပြင်အဲ့ဒီအဖြစ်အပျက်တွေအကြောင်းသတင်းယူနေတဲ့ရိုက်တာသတင်းတောင်နှစ်ဦးကိုထောင်ဒဏ်စီရင်လိုက်တဲ့ကိစ္စဟာလည်းတရားမျှတမှုရှိကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ပြောဆိုမှုတွေဟာယုံနိုင လို့အဖမ်းခံရတာမဟုတ်ကြောင်းသူတို့ဟာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုချိုးဖောက်တဲ့အတွက်ဆိုပြီးတရားရုံးကစီရင်ချက်ချကြတာဖြစ်ကြောင်းသူတို့အနေနဲ့တရားဥပဒေစိုးမိုးရေးကိုယုံကြည်ကြောင်းတင်းတောက်တဲ့အနေနဲ့အယူကဝင်ခွင့်ရှိကြောင်းတရားစီရင်ရေးဟာဘာကြောင့်မှရင်လဲဆိုတာကိုပြောပြနိုင်တယ်မှတယ်လို့မြင်ရင်ထောက်ပြနိုင်ကြောင်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးညှိနှိုင်းဆွေးနွေးပွဲအတွင်းဒေါင်ဆန်းစုကြည်ကကြာသပတေးနေ့မှာမှတ်ချက်ပေးပြောဆိုသွားတဲ့အပေါ်သမ္မတကြီးဟီလီက Twitter ကနေတုံ့ပြန်ရေးသားလိုက်တာဖြစ်ပါတယ်ကုလသမဂ္ဂရဲ့နိုင်ငံခြားမှုတိခမခင်ဗျာဥရောပသမဂ္ဂရဲ့နိုင်ငံခြားမှုဝါဒရေးရာအကြီးအကဲ Federica Mogherini ကလည်း Writer တင်းတောင်းနှုတ်ဦးကိုချွင်းချက်မရှိပြန်လွတ်ပေးဖို့ကြာသပတေးနေ့မှာတောင်းဆိုလိုက်ပြီးဥရောပသမဂ္ဂနဲ့မြန်မာအကြားလက်ရှိစီးပွားရေးအစီအစဉ်တွေကိုဆက်ပြီးထားရှိနိုင်မှုအတွက်မြန်မာနိုင်ငံဘက်ကအခြေအနေတွေတိုးတက်အောင်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောကြားလိုက်ပါတယ်။တင်းတောက်တီရဲ့အကျိုးဆောင်ရှိနေကတော့ဒေါန်ဆန်းစုကြည်ရဲ့ပြောဆိုချက်တွေဟာအရင်ကသူမပြောခဲ့တဲ့ပြောဆိုမှုတွေအချက်တွေရပ်တည်ချက်တွေနဲ့ကွဲလွဲနေတယ်ဆိုပြီးဝေဖန်ပါတယ်။